တော်ရှင်များရှင်လန်းချမ်းမြေကြပါရဲ့လားခင်ဗျာကျွန်တော်တို့ RF တနင်္ဂနွေစကားဝိုင်းကိုစတင်ပါတော့မယ်ကျွန်တော်ဒီပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များနဲ့အရင်ဆုံးမိတ်ဆက်ပေးပါရစေခင်ဗျာပထမဆုံးတူကတော့တရုတ်နိုင်ငံတနင်္ဂနွေမှာရှိတဲ့ဘုံမှုချုပ်ဟောင်းကျော်ဇော်ရဲ့သမီးဒေါက်တာလှကျော်ဇော်ပါဒေါက်တာလှကျော်ဇော်ကျမ်းမာရဲ့လားခင်ဗျာ
ဟုတ်ကဲ့ကျမ်းမာပါတယ်ရှင
်နောက်တူကတော့ကျွန်တော်တို့88မျိုးဆက်ကဒေါက်ခင်အုံမာပါသူကတော့အင်ဒိုနီးရှားနိုင်ငံကနေပါဝင်ဆွေးနွေးပါဖြစ်ပါတယ်ဒေါက်ခင်အုံမာရေးနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ရှင်ကောင်းပါတယ်
နောက်နှစ်ဦးကတော့လန်ဒန်မြို့မှာရောက်နေတဲ့နောက်ဆုံးမျိုးဆက်လို့ခေါ်ရမယ့်လူငယ်နှစ်ယောက်ပါသူတို့ကတော့နိုင်ငံရေးအကျဉ်းသားဦးမြအေးရဲ့သမီးမတ်ဝေနှင်းပွင့်တုံပါမတ်ဝေနှင်းရေးကြားလားခင်ဗျာကျွန်တော်တို့တန်ကောင်းကောင်
းဟုတ်ကဲ့ကြားပါတယ်ရှင
်ဟုတ်ကဲ့နောက်တူကတော့ကွယ်လွန်သွားခဲ့တဲ့ KNU ကရင်မျိုးသားအစည်းအရုံးအတွင်းမှဘဒိုမန်းရှာရဲ့သမီးမတ်ဇိုရာဖမ်းပါမတ်ဇိုရာဖမ်းရေးကြားမှာရလား
ဟုတ်ကဲ့ကြားမှာပါတယ်ဦ
းသွားတတ်ရှင်ပါခင်ဗျာကျွန်တော်တို့ဒီပတ်မှာမျိုးဆက်တွေဘလို့ပဲပြောင်းသွားပေမဲ့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေမြန်မာတမျိုးသားလုံးရဲ့ဒီမိုကရေစီမျက်နှိုးစိတ်အမှန်တရားမျက်နှိုးစိတ်တွေကပျောက်ကွယ်မသွားပဲတနည်းတခြားပိုလို့တောင်တောက်ပြောင်းလာတယ်ဆိုတဲ့အကြောင်းအရာကိုဆွေးနွေးကြမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တောတက်ရှင်များကိုဒီရက်ပိုင်းအတွင်းမှာပဲလန်ဒန်မှာကျင်းပခဲ့တဲ့လီဘာပါတီညီလာခံမှာမတ်ဝေနှင်းပွင့်တုံပြောကြားခဲ့တဲ့စကားလေးကိုကျွန်တော်အစပြုပြီးဖွင့်ပြချင်ပါတယ်ခင်ဗျာ။ကျေးဇူးပြုပြီးနားထောင်ကြည့်ပါဦး။
We have seen lots of statements about concerns from the UN Secretary General, but no action. Again and again, the regime in Burma give promises of reform that they never keep. Again and again, the United Nations say, let's wait and see if they change. While they wait and see, political prisoner dies in prison. While they wait and see, women are raped. While they wait and see,More villages are burned.
ဟဲ့ဒီစကားကောက်နှုတ်ချက်ကလေးကိုမဝေနှင်းပွင့်တော့ပဲကျွန်တော်တို့မြန်မာလိုပြန်ပြောပြပါလားခင်ဗျာ
ဟုတ်ကဲ့ရှင်ဒီကုလသမဂ္ဂအတွင်းမှုချုပ်ကနေပြီးတော့ခဏခဏပြောခဲ့တယ်သူစိတ်ပူပါတယ်ဒီဗမာနိုင်ငံအကြောင်းနဲ့ပတ်သက်ပြီးသူစိုးရိမ်ပါတယ်ဆိုတော့အကြေညာချက်တွေကျမတို့အများကြီးတွေ့ခဲ့ရပြီဒါပေမဲ့လက်တွေ့ကြကြလောက်ကြရဲလောက်ဆောင်ချက်တခုမှမတွေ့ရသေးဘူးရှင်မြန်မာအစိုးရကလည်းသူတို့ဒီလိုပဲအော်သူတို့ပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုပြီးဂရီတွေအကြိမ်ကြိမ်ပေးတယ်အဲ့ဂရီကိုလည်းသူတို့ဘယ်တော့မှသေချာမဆောင်ရွက်ခဲ့ဘူးဂရီလည်းမတည်ခဲ့ဘူးအဲ့ဒီအချိန်မှာပဲကုလသမဂ္ဂကလည်းဟုတ်တာပေါ့စောင့်ကြည့်ရအောင်ဆိုပြီးတော့အကြိမ်ကြိမ်ပြောတယ်အဲ့လိုမျိုးကုလသမဂ္ဂကစောင့်ကြည့်နေတဲ့အချိန်မှာပဲနိုင်ငံအတွင်းထဲမှာနိုင်ငံရေးအကျဉ်းသားတွေထောင်တွေထဲမှာတည်ခဲ့ပြီးပြီသူတို့အဲ့လိုစောင့်ကြည့်နေတုန်းမှာပဲမြန်မာနိုင်ငံအတွင်းမှာအမျိုးသမီးတွေအဓမ္မပြုကျင့်ခံခဲ့ရပြီးပြီအဲ့လိုမျိုးစောင့်ကြည့်နေတုန်းမှာပဲနောက်ထပ်ရွာတွေလည်းမီးရှို့ဖျက်ဆီးခဲ့ရပြီးပြီဆိုတော့သူတို့ဘယ်အချိန်ထိစောင့်ကြည့်မှာလဲဆိုတဲ့ဟာကိုကျမပြောခဲ့တာပါ
ဟုတ်ကဲ့ဒေါ်ဝေနှင်းအဲမတ်ဝေနှင်းရဲ့ကျေးဇူးပဲအဲ့တော့ဒေါက်တာလာကျော်တော်ခင်ဗျာအခုဒီမတ်ဝေနှင်းပွင့်တုံရဲ့ပြောစကားနဲ့လက်ရှိဒီလူငယ်တွေရဲ့လှုပ်ရှားမှုတွေဘယ်လိုများမြင်လဲကြားပြစီခင်ဗျာ
ကျမပထမဆုံးပြောချင်တာကတော့မတ်ဝေနှင်းကိုချီးကျူးလိုက်ပါတယ်ဆိုတော့ပါပဲအဲကျမကိုယ်တိုင်ကလည်းအဖေချစ်တဲ့သမီးဖေကိုသိချစ်တဲ့သမီးဒါကြောင့်မလို့အဖေရဲ့မပြီးသေးတဲ့တာဝန်မကြည်သေးတာကမဖြစ်ဖြစ်အောင်လုပ်မယ်လို့စိတ်ကဆုံးဖြတ်ထားတဲ့သမီးတယောက်ဖြစ်တော့ကျမကိုချင်းလဲစပါရအဲမဝင်နေအောင်ဒါပေမဲ့ကျမအဖေနဲ့အခုအချိန်ကြီးအနီးကနေပြီးတော့ပြုစုပေးနေရတာဆိုတော့အဖေနဲ့ဝေးနေရှာတဲ့မဝင်နေအောင်လဲအဲတနာမိပါလေအဲ့ဒါပထမပြောချင်တာပါဒုတိယကတော့ကျမသိအားရှိတယ်ဆိုတာပါပဲကျမတို့တွေဘလောက်ပဲတော်လှန်ရေးရခက်ခဲခက်ခဲကျမတို့ဗမာပြည်အတွက်အနာဂတ်အတွက်သိအားရှိရဆိုတာပါပဲအမျိုးသမီးလေးတွေခုလိုပါလာတာမဆူရပါမယ်ဖြစ်ဖြစ်ဒီမဝေနှင်းမဖြစ်တခြားအမျိုးသမီးလေးတွေရောနော်ဒေါခင်အုံမာတို့ပါတော့အားလုံးတစ်မျိုးဆက်ပြီးတစ်မျိုးဆက်ပါလာခဲ့တာဟာကျမတို့အတွက်သိအားရှိစေတယ်ဆိုတာပါပဲဗမာပြည်ကြီးမှာတော်လှန်ရေးဆိုတာဘယ်တော့မှတချီတည်းနဲ့တစ်မျိုးဆက်တည်းနဲ့မပြတ်ပါဘူးကျမတို့လွတ်လပ်ရေးရဖို့တော့မှသုံးမျိုးဆက်တိုက်ခဲ့ရတာပါအဲ့တော့ဒီမိုကရေစီရဖို့ဗမာပြည်ချမ်းသာကြွယ်ဝဖို့မျိုးဆက်လိုက်မျိုးဆက်လိုက်တိုက်ရအောင်မှာပါအဲ့ဒီအတွက်ကျမသိအားရှိတယ်ဆိုတာကျမပြောချင်ပါတယ
်ဟုတ်ကဲ့ဒေါက်တာလှကျော်စောကျေးဇူးပါဒေါက်ခင်အောင်မကြီးဝေဖန်ကြလေးကြားပါရစေ
ဟုတ်ကဲ့ကျွန်မလည်းအန်ဒီလှကျော်စောပြောတာကိုပဲထောက်ခံပြီးကျွန်မပြောချင်ပါတယ်တကယ်တမ်းတော့ကျမတို့အခုကျွန်မတို့နိုင်ငံရဲ့ဒီဒီသားတွေရဲ့လွတ်မြောက်ရေးဒီဒုတိယလွတ်လပ်ရေးတိုက်ပွဲမှာလည်းပထမတိုက်ပွဲလိုပဲကျမတို့မျိုးဆက်ကတောက်လျှောက်ဆက်ပြီးတော့မှကျမတို့မပြတ်ဖဲနဲ့ကိုအခုချိန်ထိကိုကျမတို့တက်ညီလက်ညီနဲ့ပေါ့နော်မျိုးဆက်တွေလက်ချင်းချိတ်ပြီးတော့မှကျမတို့ဆက်သွားနိုင်နေတာတွေ့ရတယ်ဒါအင်မတန်မှအားရစရာကောင်းတယ်ဆိုတဲ့အပြင်ကျမတို့နိုင်ငံရဲ့ဒီဒီသားတွေရဲ့ဒီစစ်အာဏာရှင်နဲ့စစ်ဖက်နှက်လောက်ကလွတ်မြောက်ဖို့စိတ်ဆန္ဒဟာဘလောက်ထိပြင်းပြခိုင်မြဲလဲဘလောက်ကျမတို့ရဲ့ယုံကြည်မှုတွေဘလောက်ထိပြင်းထန်ပြီးတော့ဘလောက်ထိကျမတို့ရဲ့ဒီဟိုဘလောက်တိုက်ပွဲတန်းတန်းကျမတို့ဘလောက်ဟိုဆက်ပြီးသွားဖို့အတွက်ရည်ရွယ်ချက် ခိုင်မာလဲဆိုတာကိုပြတဲ့ဟာဖြစ်ပါတယ်ဒါကြောင့်မလို့ကျမလည်းခုနကအန်တီပြောသလိုပဲအခုလိုမျိုးဒီလူငယ်မျိုးဆက်တွေလည်းအနေနဲ့မှာအခုလိုမောက်ဝင်းနှင်းတို့လိုမျိုးမတ်စုရတို့လိုမျိုးဦးဆောင်မှုတွေမှာအခုလိုတက်တက်ကြွကြွနဲ့ထိတ်ဆုံးကပါလာတာတွေ့ရတာကျမဆိုရင်အင်မတန်မှဝမ်းမြောက်ဝမ်းသာတကယ်ကိုဖြစ်ရပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာဦးမကျေးဇူးပဲကဲမတ်စုရဖိုင်းရင်မတ်စုရဖိုင်းရင်ဖတ်ခင် KNU ကရင်မျိုးသားအစည်းအရုံးရဲ့အထွေထွေတွင်းမှုဘယ်လိုမှန်းရှာဟာနိုင်ငံရေးလောကနော်ပြည်တွင်းပြည်ပတော်လှန်ရေးလောကမှာဆိုအင်မတန်လူချစ်လူခင်လူယိုတရားတဲ့ပုံကိုဖြစ်တဲ့အမြင်ကျတဲ့ကရင်ကောင်းဆောင်တူဖြစ်လေနိုင်ငံတကာကသိကြတယ်ခင်ဗျမတ်စွာဖန်ကလည်းအခုမတ်ဝေနှင်းပွင့်တုံတဲ့အတူလန်ဒန်မြို့မှာဒီမြန်မာဒီမိုဆီရေးလှုပ်ရှားမှုတွေအတူတူလုပ်နေဆိုတော့အခုမတ်ဝေနှင်းပွင့်တုံပြောဆိုသွားတဲ့စကားကိုမတ်စွာဖန်ရောဘယ်လိုမြင်လဲ
ဟုတ်ကဲ့ပါဒီမှာအမြင်မှာတော့အင်မတန်ကိုမှန်ပါတယ်ပြီးတော့ကောင်းပါတယ်ကျွန်မဘက်ကတော့ရင်းမြင့်အတွက်ပေါ့နော်ကျွန်မအင်မတန်ကိုချစ်ကြည့်ပြီးတော့အဲကျွန်မ cloud ဖြစ်နေတယ်ပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်မတို့ဒီ Burma campaign UK မှာအတူတူအလုပ်လုပ်နေတာဖြစ်ပါတယ်ပြီးတော့စပါတော့က UK ထဲမှာတစ်ခုတည်းမကပ်ဘဲနဲ့ယူရိုပါနိုင်ငံတွေမှာရှိနေတဲ့နိုင်ငံ CD ပေါ့နော်ကျွန်မတို့လိုက်ပြီးတော့ lobby တွေလုပ်နေပါတယ်အခုလိုမျိုးကျွန်မတို့ Burma campaign မှာလူငယ်တွေလည်းပုံများလာတယ်ဝင်းနေလူမျိုးပေါ့နော်အဲ့ဒါဖြစ်ဖြစ်သားမှာသွားပြီးတော့ကြားပြောရတဲ့အခွင့်အရေးရတဲ့ immigrant ကိုကောင်းပါတယ်ဒီတော့ဒီပါတစ်ခုအမြင်ရတာပေါ့နော်အခုကျမတို့လန်ဒန်မှာရှိနေတဲ့လူငယ်တွေများစွာပေါ့နော်ဒီနိုင်ငံကြီးဆက်မှာပို့ပြီးတော့စိတ်ဝင်စားလာတယ်လို့မြင်နေရပါတယ်ပြီးတော့နိုင်ငံကြီးစိတ်ဝင်စားလာတဲ့တခုတည်းမကပဲတဲ့အဲ့ကြွစွာပတ်ဝန်းကျင်တော့လှူရှားနေတဲ့လူတွေလည်းပိုများလာနေပါတယ်ဝင်နေလို့မျိုးပေါ့နော်ပြီးတော့တစ်ချက်ချင်းမှာပဲတယောက်နဲ့တယောက်ပို့ပြီးတော့တယောက်နဲ့တယောက်အကြောင်းပေါ့နော်ဥပမာကျမတို့ကကရင်ပြီးတော့ခြားတိုင်းသားလူမျိုးစုတွေလည်းပတ်ဝန်းလာပြီးတော့ကျမတို့တယောက်နဲ့တယောက်background ကိုပို့ပြီးတော့နားလဲလာတယ်တယောက်နဲ့တယောက်ပို့ပြီးတော့ကူညီပြီးတော့အတူတူအလုံးလုံးရတာပို့ပြီးတော့ချင်းပြေလာတော့ကျမမြင်နေရပါတယ်အဲ့ဒါကြောင့်ကျမတို့အလုံးလုံးရတာအချင်းပြေပြီးတော့ immigrant ကိုပြောင်းလာလာတယ်လို့မြင်နေရပါတယ်ဥပမာအချင်းပေါ့နော်ကျမတို့မြန်မာပြည်အကြောင်းနဲ့ပတ်သက်လာတဲ့အချိန်မှာ international community မှာကျမတို့ပြောတဲ့အချိန်မှာနိုင်ငံတကာတွေရောမီဒီယာသမားတွေပေါ့နော်အများအားဖြင့်သူတို့ကပြည်တွင်းထမအခြေအနေကိုပဲသူတို့သိတယ်ပြီးတော့စိတ်ဝင်စားတယ်တိုင်းရင်းသားနဲ့မြေတွင်းမှာဖြစ်ပျက်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူတို့ကစိတ်မသိကြပါဘူးဒါပေမဲ့ခုတလောကျမတို့လူငယ်တွေပို့ပြီးတော့လိုက်ဟောပြောပွဲတွေပြောနေတဲ့အချိန်မှာပေါ့နော်သူတို့ကပို့ပြီးတော့စိတ်ဝင်စားလာတယ်ပြီးတော့မြန်မာပြည်အကြောင်းကိုလည်းသူတို့ဒီထက်ပို့ပြီးတော့နားလည်လာတယ်လို့ကျမအမြင်ရပါတယ်နောက်ထပ်ကျွဲဥရောပ Union မှာရောပြီးတော့နိုင်ငံတကာဖွဲ့စည်းတွေမှာရောပေါ့နော်သူတို့မြန်မာပြည်အကြောင်းကိုဆွေးနွေးတဲ့အချိန်မှာတိုင်းဒါလူမျိုးစုတွေရဲ့အခြေအနေတွေကိုလည်းချက်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်တို့လည်းတောင်းဆိုနေပါတယ
်ဟုတ်ကဲ့မဆူအဖန်ကျေးဇူးပဲနောက်ဆက်ပြောသေးတာပေါ့အဲ့တော့မတ်ဝေနှင်းရဲ့အခုမတ်ဝေနှင်းဒီစကားပြောပြီးတဲ့အချိန်နောက်ပိုင်းမှာလူငယ်တချို့ကမတ်ဝေနှင်းကိုဆက်သွယ်ပြီးတော့ဒီမြန်မာဒီမိုဆီရေးကိုသူတို့လည်းပါဝင်ကူညီလိုတယ်ဆိုတဲ့အကြောင်းတွေပြောသလိုကြားတယ်ဟုတ်လားခင်ဗျာ
ဟုတ်ပါတယ်ရှင်အရင်အားရဖို့ကောင်းတာဒီလိုလူငယ်တွေရပေါ့နော်လူတော်တော်များများ Facebook ထဲမှာပဲဖြစ်ဖြစ်ပြီးရခါကျတော့ဒီလိုမျိုးသမီးကိုစာလေးတွေပို့ message လေးတွေပို့ပြီးတော့လှမ်းပြောတယ်သူတို့ဘယ်လိုကူညီလို့ရမလဲသူတို့စိတ်ဝင်စားတယ်ပေါ့နော်သူတို့အရင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝဟိုပါဝင်ဆောင်ရွက်မှုမရှိခဲ့ဘူးဒါပေမဲ့အခုအချိန်မှာတော့သူတို့မျိုးလုံးပွင့်လာတယ်ဒီကျွန်မပြောတဲ့ဟာကိုနားထောင်ပြီးတဲ့အချိန်မှာသူတို့အနေနဲ့ပါဝင်ဆောင်ရွက်ခြင်းနဲ့ဒီလိုမျိုးလူငယ်တယောက်အနေနဲ့ဘယ်လိုလုပ်လို့ရမလဲဆိုတဲ့ဟာမျိုးမေးလာတော့ကျွန်မအနေနဲ့အရန်အားရတယ်ရှင်အဲ့လိုမျိုးမြင်ရတာကိုလေ
အဲ့တော့အခုခေတ်ကြီးမှာကဒီဟာ Facebook တို့ Twitter တို့စသဖြင့် Internet ခေတ်ကြီးမှာနိုင်ငံတကာမှာရောက်နေတဲ့မြန်မာတွေကြားမှာဆက်သွယ်မှုတွေပို့ပြီးညာဆန္ဒတာလည်းတကယ်တော့အံ့ဩစရာမဟုတ်သလိုတကယ်တမ်းပြောမယ်ဆိုရင်တော့လည်းအားရဝမ်းသာစရာလည်းပြောလို့ရတာပေါ့ပဲအဲ့တော့ဒေါက်တာလှကျော်သောခင်ဗျာအခုလူငယ်တွေနဲ့ဒီရှေးခေတ်ကဒီမြန်မာနိုင်ငံလွတ်လာရေးတိုက်ပွဲရာစပြီးအခုနောက်ဆုံးလူငယ်တွေနဲ့ဆိုသူတို့မှာသူတို့လုပ်ချင်တဲ့အလုပ်တွေကိုလုပ်နိုင်မှုအတွက်အခွင့်အလမ်းတွေပိုပွင့်လာတယ်လို့ကျွန်တော်ပြောလို့ရမလားခင်ဗျာ
ဟုတ်ပါတယ်တရင်အချက်လက်တွေကအများကြီးပွင့်လင်းလာတဲ့အခါကျတော့သူတို့အများကြီးရရှိပါတယ်တရင်နောက်ပြီးတော့လည်းကြည်ရင်းမှာပဲဥမာကြည့်ခံရတာမဟုတ်ဘဲနဲ့ထွက်ပေါ်လာသလိုဖြစ်တော့ပို့ပြီးတော့အားရစရာဖြစ်တာပေါ့နော်တကယ်တကယ်တော့ကျမတို့ဒီဟိုဒီဆက်အာနာရှင်စနစ်တိုက်ပွဲရောတောက်လျှောက်ပါပဲကျမတို့ဒီတိုက်ပွဲတွေမှာခေအဆက်ဆက်မျိုးဆက်အဆက်ဆက်မှာခေါင်းဆောင်တွေအများကြီးပေါ်ခဲ့ပါတယ်ဟာကျောင်းသားခေါင်းဆောင်တွေဆိုလည်းအများကြီးပေါ်ခဲ့တာပါဒါပေမဲ့အခုခေတ်ကျတော့เนาะခင်ဗျားတို့မီဒီယာတွေရှိတယ်ခုနခင်ဗျားပြောသလိုကွန်ပျူတာကနေပြီးတော့အဲ့ဒါတွေရှိတယ်အဲ့တော့လူတွေကသူတို့အရေးချင်းတွေပိုသိရတယ်ဥမာအပြင်ကိုမင်းကိုနိုင်လို့ပဲဖြစ်ဖြစ်ကိုကိုကြီးတို့ပဲဖြစ်ဖြစ်เนาะခုနဝေနှင်းတို့အဖေကိုမြားအေးတို့ပဲဖြစ်ဖြစ်သူတို့မှာ ตรุ่ยไอ้เช่นว่าปีอาบานไหนไม่เนี่ยยากว่าเกิดยากว่าเกิดว่าจมารุว่าตุยอะไรแต่แกรู้ดีลูเต็กตัวเจ้าหน้าเรียนเนาะเจ้าหน้ากองกองนี่ใช่ไหมจมารุเดาเช่าเขี้ยเสสมาชีเกล้าไปไอ้เช่นนี่แหละตรุ่ยไปชีเกล้าไปทำให้แรงคู่ละที่มาจ้าส่งกงยาเร่ตัวเรียนเจ้าหนี้เรามาจ้าส่งเนี่ยเจ้าหนี้เรามาจ้าส่งเนี่ยดีตาวินิวจมารุน่าเสียอยู่เลยค่ะมาคุณอาพี่เราเด็กเนี่ยปนเล่นหมู่เด็กเนี่ยเชื่อเลยที่คุณยารู้มีเดีย ပြီးတော့ကျမတို့လုပ်ငန်းတွေအရေးတော့ပုံအတွက်ပြောရဆိုရတာပို့ပြီးကောင်းမွန်လာတယ်တော်လှန်ရေးအတွက်ပို့အားရှိလာတယ်ပေါ့ဗျာအချင်းချုပ်ပြောရင်တော့ကျမတို့အများကြီးအားရှိတယ်ဒီတော်လှန်ရေးအတွက်ရှေ့လျှောက်လည်းကျမတို့အကောင်းမြင်လာပဲအခုအမျိုးသမီးလေးတွေပေါ်လာတာအမျိုးသားလေးတွေပေါ်လာတာလူငယ်မျိုးဆက်တွေထွက်လာတာသူတို့မှာသူတို့ပြသနိုင်မှုသူတို့အရေးချင်းတွေပြသနိုင်မှု
စင်နေရှိတယ်အကျိုးအကြောင်းတွေရှိတယ်ဟလာ Facebook မှာပဲဖြစ်ဖြစ်ကိုဘလော့မှာပဲဖြစ်ဖြစ်ကိုရေးချင်တာတွေကိုရေးလို့ရတယ်ကိုအတွေးခေါ်တွေကိုပြောလို့ရတယ်အပြန်အလှန်ငင်းခုံလို့ရတယ်ဒါဟာအင်မတန်ကောင်းတဲ့အချက်ပါဟုတ်ကဲ့အဲ့တော့ဒေါက်တာလှကျော်စောခင်ဗျတစ်ဆက်တည်းမှာပဲဒေါက်တာတို့ရဲ့ဖခင်ဟလာဘုံမကျော်ကျော်စောပါဝင်ဖြတ်တန်းခဲ့တဲ့မြန်မာလွတ်လာရေးတိုက်ပွဲဝင်က
ตามแม่เฉ็ดชาท่องต้องอย่าพี่อี้รอบ่แม่ท่องต้องอย่าพี่อี้รอบ่มาเจ้าหน้าหลุช้าหมู่อี้เจ็ดขึ้นไล่พี่รอไอ้เจ้าหน้าหลุช้าหมู่ข้องส่องแก่เดหลูฤาก็บะมาพี่มาติ่ฉะกะตํารวจเตียผิดบ่รู้ล่ะตามันดีหลูรู้หลุช้าหมู่เนี่ยเนี่ยไม่ย่ารออูตํารวจเตียเลวอ่ะแม่พี่รอปาร์ตี้เตียซีโยงเยเตียเสียแม่หลุตั่วแต่เอ้อบ่โจอองซันนูผิดบ่อูตะคินอองซันนูเฮาเจ้าหน้าข้องส่องกูอองซันนูผิดเออแล้วไอ้เนี่ยนี่พี่รอ ပေါ်ကျောင်းအောင်ဆန်းသာဆက်ရှိနေတော့အမျိုးသားစည်းလုံးညီညွတ်ရေးကိုတိဆောက်နိုင်ပြီးတော့ဗမာပြည်ကြီးဟာအဲအင်မတန်ကောင်းမွန်တဲ့လမ်းပေါ်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်ရေးလမ်းပေါ်ရောက်နိုင်တယ်ဒါပေမဲ့ဘိုးကျောင်းအောင်ဆန်းကြာဆုံးသွားတဲ့အတွက်ကျမတို့အမျိုးသားစည်းလုံးညီညွတ်ရေးပြုတ်ပြတ်သွားတယ်အမျိုးသားစည်းလုံးညီညွတ်ရေးပြုတ်ပြတ်သွားတဲ့အတွက်ဖတ်စာပလာတွေကတော ကျွန်တော်တို့ဒီပတ်မှာမျိုးဆက်တေပလူပဲပြောင်းသွားပေမဲ့မြန်မာနိုင်ငံမှာအားလုံးကလည်းဒီကိုနဲ့မတူကိုရန်သူဆိုပြီးတော့အကုန်လုံးမောင်းချလိုက်တဲ့အကွာအကုန်လုံးတော်ရဲရောက်ပြီးတော့ပြည်တွင်းစစ်တပ်လျှောက်ဖြစ်တာအဲ့တော့အဲ့လိုကာလမှာဒီမိုကရေစီအားနည်းတဲ့အတွက်အဲ့ဒီဟာကိုပထမဦးဆုံးနဲ့တောင်းလျှောက်အဆက်မပြတ်ဆက်လက်ကြိုးပမ်းခဲ့တာကျောင်းသားတွေပဲကျောင်းသားတွေကတတုပ်ပြီးတတုပ် ဒီကျောင်းသားတွေကပဲခက်ဆက်ဆက်ဟာအဲ66ခုနှစ်ဟာကျွန်လိုက်ခုနှစ်အရေးခင်ဖြစ်တယ်ဒီနောက်မှာလည်းဒီလိုပဲတောက်လျှောက်ကျောင်းသားတွေပဲဟာခုနှစ်ဆက်လေးခုနှစ်ဆက်ငါခုနှစ်ဆက်ချအကုန်ကျောင်းသားတွေကပဲလိုက်ခဲ့အဲ့တော့ပမာပြီမှာအခုကျမတို့အားလုံးပြီးပေါ့ကွာကျမတို့ရဲ့ဒုက္ခအဖုံဖုံကစစ်အာဏာရှင်စနစ်ကမြစ်ဖြားခံနေဆိုတာသိရမယ်စစ်အာဏာရှင်စနစ်ကိုတိုက်ဖို့အတွက်ခ
ဟုတ်ကဲ့ဒေါက်တာလာကျော်ကျေးဇူးခံအဲ့တော့ရှေ့ဆက်ရှင်မျိုးဆက်ကဒေါက်ခင်အုံမခင်ဗျာအဲ့တော့ဒေါက်ခင်အုံမတို့ကတော့ရှေ့ဆက်ရှိကဆိုတော့ရေဘူးအပြင်ပြောမယ်ဆိုရင်ကျွန်တော်တို့ရှေ့ကဒီဒေါက်တာလာကျော်စိုးတို့ကျွန်တော်တို့ဟိုရှေ့ကမျိုးဆက်ကိုလည်း60နှစ်80နှစ်ကစတဲ့လှုပ်ရှားမှုတွေကိုလက်လမ်းမိကြသလိုအခုနောက်ဆုံးအချိန်တွေထိလည်းဒေါက်ခင်အုံမတို့ကလက်လမ်းမိနေနေတ
ကျွန်တော်တို့ဒီပတ်မှာမျိုးဆက်တေပလူပဲပြောင်းသွားပေမဲ့မြန်မာနိုင်ငံမှာအတွင်းမှုကြောင့်ကနေပြီးတော့ခဏခဏပြောခဲ့တဲ့အတွက်ခေတ်ဆက်ဆက်မှာကျွန်တော်တို့ဘူးကြောင့်စားပြီးတော့မှအခုချိန်ထိပေါ့နော်။နောက်ဒီတိုင်းပြည်တစ်ခုခေတ်တစ်ခုပေါ့ခေတ်တစ်ခုစနစ်တစ်ခုမကောင်းတဲ့စနစ်မကောင်းတဲ့ခေတ်တစ်ခုအပြောင်းအလဲဖြစ်ဖို့လုပ်မယ်ဆိုရင်အဓိကအင်အားပေါ့ကျွန်မမြင်တာတော့အဓိကအင ီလူအဖွဲ့အစည်းတစ်ခုရဲ့မန်တိုင်အလဲဘဟုမှရှိတာ哦ဆိုတော့ဒါကြောင့်မလို့လေလူငယ်တောင်းသားတွေရဲ့စက်တိုက်ကြိုးစားနိုင်ငံမှုတွေဟာကျမတို့နိုင်ငံရဲ့တမိုင်းမှာဆိုတဲ့အထင်ကြီးရမယ်ဒီလိုမျိုးအပြောင်းလဲကိုအခုလောလောဆယ်ဆက်ပြီးတော့မှတိုက်ပွဲဝင်နေတဲ့88ကနေအာရည်မယ်ဆိုရင်တော့22နှစ်ပေါ့လေဆိုတော့88ကနေပြီးတော့မှဒီတိုင်းရင်းသားဒီလူတို့လူရန်စာအားလုံးပါဝင်အောင်လုပ်နိုင်ခဲ့တဲ့လူငယ်တောင်းသားတွေကနောက်ပိုင်းအခုနောက်ပိုင်းမျိုးဆက်လူငယ်တွေကိုလည်းဆက်ပြီးတော့မှဒီမိုကရေစီနဲ့လူ့အခွင့်အရေးတိုင်းရင်းသားတန်းတူအခွင့်အရေးဆိုတဲ့လှုပ်ရှားမှုတွေမှာပို့ပြီးတော့မှပူးပေါင်းပါဝင်မှုတွေဖြစ်လာအောင်ကျွန်တော်တို့တောက်လျှောက်မျိုးဆက်မပြတ်သွားအောင်ပေါ့နော်ကျွန်တော်တို့လုပ်နိုင်ခဲ့တဲ့ဥစ္စာတွေဟာဒါဟာအင်အတကယ်အထင်ကြီးဖြစ်တယ်ဆိုတော့ဒါပေမဲ့အခုချိန်မှာကျွန်မမြင်တာကကျွန်တော်တို့ရဲ့ဒီလွတ်လပ်ဖို့အတွက်စုစည်းတဲ့မျိုးဆက်ရဲ့အဲဒီကဒီမြဲတယ်လို့ပဲဒီချိန်ထဲမှာကျမမြင်တာကအခုစေရနာရှင်စေရနာရှင်ကလည်းသူ့ရဲ့မျိုးဆက်ကိုသူ့ရဲ့တရေကိုတိထက်ပို့ပြီးတည်မြဲဖို့အတွက်အပြင်းထန်ဝန်ကြိုးစားနေတယ်ဆိုတဲ့အချိန်ဟာကျမတို့အတွက်ဒီကာလဟာအခုနောက်တော့လို့မဝင်နေလို့ပြောတယ်လို့မျိုးပေါ့နော်အခုလိုမျိုးလူငယ်တွေကထပ်ပြီးတော့မှအဲတင်းမီဒီယာခင်မှာပို့ပြီးတော့မှရောက်လာတဲ့အခါမှာအဆက်အသွယ်တွေပိုကောင်းလာတဲ့အခါမှာသူတို့ရဲ့နှိုးစားမှုတွေအခုလိုပို့ပြီးတော့ရှိလာတဲ့အထူးသဖြင့်ကျမတို့ကြည်ထဲမှာရှိတဲ့လူငယ်တွေပေါ့ဆိုတော့ဒီကာလမှာကျမမြင်တာကကျမတို့ဒီဘက်မှာရောက်နေကြတဲ့မျိုးဆက်တွေမကပဲနဲ့နေမှရှိနေကြတဲ့မျိုးဆက်လူငယ်တွေမဟုတ်ဘဲနဲ့အဓိကကကြည်ထဲမှာရှိနေတဲ့လူငယ်မျိုးဆက်တွေစိတ်အနာရှင်စနစ်ကနေပြီးတော့မှရုံထွက်နိုင်ဖို့လွတ်မြောက်နိုင်ဖို့အတွက်ကြည်ထဲမှာရှိတဲ့လူငယ်တွေရဲ့တက်ကြွစွာနိုင်ငံရေးလိုချင်မှုပါဝင်မှုကအဓိကအကျဆုံးဖြစ်တယ်။အဲ့ဒီအချိန်ကလည်းကျမတို့တွေရောက်နေတယ်လို့တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့တော်ခင်အောင်မှကျေးဇူးပဲ။အဲ့တော့မတ်ဆိုရဖိုင်းရေအခုတိုင်းရင်းသားတွေတဲမှာရောဒီမြန်မာပြည်ဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့အသည့်တွေအမြင်တွေဘလောက်လောက်တိုးလာပြီးဘလောက်လောက်ရှိလာပြီးလို့ပြောနိုင်မလဲခင်ဗျာ။
ဟုတ်ကဲ့ကျွန်မအမြင်မှာတော့ပြီးခဲ့တဲ့1988ဆန္ဒပြပွဲပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီဒီမိုကရေစီအစိုးရကတိုင်းသားနယ်မြေတွေကပို့ပြီးတော့များလာတဲ့အချိန်မှာတိုင်းသားတွေတဲ့ပေါ့နော်ဒီဒီမိုကရေစီအစိုးရရဲ့အခြေအနေကိုပို့ပြီးတော့နားလည်လာတယ်လို့ကျွန်မမြင်ရပါတယ်ဥပမာအချင်းပေါ့နော်ကင်းပြင်းနယ်မှာကျွန်မငငယ်လေးဆုံးကဆိုရင်ဗမာဆိုတော့ကျွန်မတို့မြင်ရတဲ့ဗမာတွေဆိုရင်ဗမာစစ်သားတွေပဲကျွန်မတို့မြင်ရတယ်ဗမာစစ်သားတွေကတိုင်းသားလူမျိုးစုတွေကိုလာပြီးတော့ဖိနှိပ်တဲ့ပြီးတော့ဒီမှာတို့ကလည်းနှိရှုတဲ့အမျိုးသမီးတွေကိုမတည့်ကျင့်တဲ့အဲ့လိုမျိုးပြမာတွေဆိုပဲတွေ့ဘူးတယ်ဆိုတော့တိုင်းသားလူမျိုးစုတွေရဲ့စိတ်ထဲမှာပြမာကိုနှာကျင်တဲ့စိတ်တွေအဲတော်တော်များများရှိနေပါတယ်။ဒါပေမဲ့စစ်စစ်ရှိပြီးခဲ့တဲ့နောက်ပိုင်းမှာပေါ့နော်ဒီပြမာတွေရဲ့အခြေအနေကိုတိုင်းသားလူမျိုးစုတွေကပို့ပြီးတော့နားလည်လာတယ်။ပို့ပြီးတော့စာနာလာတယ်ပြီးတော့အတူတူလည်းအလုပ်ပူပေါင်းပြီးတော့လုပ်နိုင်တဲ့အချိန်လည်းရှိပါတယ်။အဲ့ဒါကြောင့်အခုဆိုရင်ကျမတို့ UK မှာဆိုရင်ပေါ့နော်တိုင်းသားပေါင်းစုံပဲဗမာ campaign UK မှာအလုပ်လုပ်နေတယ်ပြီးတော့အပြင်မှာလည်းကျမတို့တိုင်းသားတွေရောဗမာတွေနဲ့ပါလက်တွဲပြီးတော့လုပ်နိုင်တဲ့အပိုင်းမှာလည်းကျမတို့လုပ်နေတာအများကြီးရှိနေပါတယ်
ဟုတ်ကဲ့မတ်ဆူဝါဖန်အဲ့တော့ကျေးဇူးပဲကြုံကြိုက်လို့တခုပြောရရင်တော့ပြီးခဲ့တဲ့နှစ်အနည်းငယ်ကမတ်ဆူဝါဖန်တို့ဒီကရင်အမျိုးသားအစည်းအရုံးလက်အောက်ခံပေါ့နော်တောင်ရင်မြစ်ကမကဗိုလ်ချုပ်ဂျော်နီရဲ့တပ်စခန်းကိုကျွန်တော်ရောက်ခုပါတယ်အဲ့ဒီမှာဗိုလ်ချုပ်ဂျော်နီပြောတဲ့စကားတခုကျွန်တော်အခုချိန်ထိမှတ်မိပါတယ်သူကအရင်ကတော့ကျွန်တော်တို့ကရင်နေထင်တာခင်ဗျားတို့ဗမာတွေကလူမျိုးကြီးကိုယ့်လူမျိုးပဲကိုယ်ဆောက်ရှောက်တယ်တခြားတိုင်းသားတွေကိုနှိမ်တယ်လို့ထင်နေတာတဲ့အခုဒီရွှေအောင်တော်လှန်ရေးမှာမြင်လိုက်တော့အဖုံးကြီးတွေလည်းနှိမ့်ဆက်တာပဲဆိုတော့ဗမာရီယာဒီစစ်အာဏာရှင်စနစ်ကလာရင်တရားခံဖြစ်တယ်ဒီလူတွေကကိုယ်တန်ခါတော့မရှောင်ဘူးကိုယ်ဗမာချင်းလည်းနှိမ့်ဆက်တာပဲဒါမှမဟုတ်ဒါဗမာနဲ့တိုင်းသားတွေရဲ့ပြဿနာမဟုတ်ဘဲဒီဗမာပြည်တွင်းမှာရှိတဲ့ဒီတပ်မတော်တဲမှာရှိတဲ့အမြင်သေးတဲ့နဲ့ဒီစစ်ဘုတ်တစုရဲ့ကြောင်းလာရင်ဒီလိုတိုင်းသားတရားလုံးတစ်ခွာရောက်နေဆိုတော့ကျွန်တော်တို့ခုမြင်လာပြီဗျာဆိုပြီးအဲ့ဒီမတ်ဆူဝါဖန်တို့ကိုဒီတော်လှန်ရေးကောင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်ဂျော်နီပြောတာကျွန်တော်ကြားဥပါရခင်ဗျအဲ့တော့မတ်ဆူဝါဖန်ရေအခုရှေ့ဆက်ပြီးတော့တိုင်းသားအချင်းချင်းပေါ်မြန်မာနဲ့တခြားဒီတိုင်းသားတွေကချင်းရှမ်းစသဖြင့်ပုံမှန်ညီညွတ်မှုရအောင်ဗားရီလောက်ရင်ကောင်းမလဲ
ဟုတ်ကဲ့ပါကျွန်မအမြင်မှာပေါ့နော်ကျွန်မတို့အချင်းကအချင်းပေါ့နော်ဒီလူလူတွေကနေဒီစင်ကျွန်မတို့လိုက်ပြီးတော့ပြောပြရမယ်ပေါ့နော်ကျွန်မတို့ခုဖန်ပြည်ရဲ့အခြေအနေထိုးဝါနေတာကစစ်အာဏာရှင်တောက်ဖြစ်နေပါလေဒီဗမာတွေတောင်မဟုတ်ဘူးပေါ့နော်အဲ့လိုမျိုးဟာတွေကျွန်မတို့လိုက်ပြီးတော့ရှင်းပြနေရမယ်တစ်ဆက်တည်းမှာလည်းအဲဗမာတွေလည်းတိုင်းသားလူမျိုးစုတွေရဲ့အခြေအနေကိုလည်းပို့ပြီးတော့နားလည်ပေးရမယ်လို့ကျွန်မကမြင်ပါတယ်ပြီးတော့တယောက်နဲ့တယောက်အပြန်အလှန်နားလည်မှုပို့ရှိလာအောင်ပေါ့နော်အဲပြီးတော့ဆက်တည်းမှာပဲကျွန်မအမြင်မှာတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကိုဖြေရှင်းနိုင်မဲ့ system တစ်ခုပါတော့ဒီ federal ပြည်ထောင်စုစနစ်တစ်ခုထူထောင်နိုင်ဖို့အတွက်ပါပဲအဲ့ဒီ federal ပြည်ထောင်စုတစ်ခုကိုထူထောင်နိုင်ဖို့အတွက်ပေါ့နော်အခြေခံဥပဒေအဖြစ်အဲ့ဒါတိုင်းသားလူမျိုးစုတွေရဲ့အခွင့်အရေးကိုအမခံချက်ပေးနိုင်တဲ့အခြေခံဥပဒေတစ်ခုဖြစ်ရမယ်အခုစစ်အာဏာရှင်လုပ်နေတဲ့2010ရွေးကောက်ပွဲရဲ့ ချိန်ကဥပဒေကတိုင်းရင်းသားသူမျိုးစုတွေအတွက်ဘာမှအမှတ်ခံချက်မပေးနိုင်ပါဘူး။အဲဒါကြောင့်ကျမတို့လုပ်နေရမှာကတော့ UN ကနေသူတို့ mandate လုပ်ပေးထားတဲ့ဒီ tripartite dialogue ပေါ့နော်။သုံးပွေဆိုင်ဆွေးနွေးပွဲအဲ့ဒီသုံးပွေဆိုင်ဆွေးနွေးပွဲရှိလာနိုင်ဖို့အတွက်ကျမတို့ခုလိုလိုဆက်လှုပ်ရှားမှုတွေလုပ်နေတယ်ပေါ့နော်။ဒီ election ပြီးတဲ့အချိန်မှာဒီလိုမျိုး UN ကနေတစ်ချိန်သူတို့ဒီသုံးပွေဆိုင်ဆွေးနွေးပွဲကိုပြန်လဲပြန်ရောက်လာနိုင်ဖို့အတွက်ကျမတို့က activities တွေလုပ်တယ်။ပြီးတော့ချက်ထဲမှာပဲကျမတို့တာဝန်ကြောက်ပြည်သူလူထုတွေစီကိုလည်းဒီလိုမျိုးတရားသိမှုတွေလည်းပေါ်ပြီးတော့လိုအပ်နေတယ်လို့ကျွန်မမြင်ပါတယ်
။ဟုတ်ပြီမဆူကဘာကျေးဇူးပဲအဲ့တော့မဝင်းနှင်းပွင့်တုံတော့အခုလက်တလုံးကဘာတွေစာရွက်နေလဲပြောပါဦးခင်ဗျ။
အခုလောလောဆယ်တော့အဓိကတော့ပေါ့နော်ဒီလူငယ်တွေကိုကျွန်မပြောရပေါ့သူတို့အဓိကအားဖြင့်လူငယ်တွေဆိုရဲခါကျတော့လူငယ်တော်တော်များများရဲ့တဘာဝကဘာလဲဆိုရဲခါကျလို့ရှိရင်လူချိန်ကြတယ်ပြည့်ရဲ့ခါကျတော့အနှဲငယ်ရှက်ပြည့်ရဲ့ခါကျတော့အမှားလုံးမိရဲ့ခါကျရင်ရောဆိုပြီးတော့ပူပန်စိတ်ကတော့ဘာလို့မဆိုအများတန်းရှိရရှင်။ဒါကျွန်မသူတို့ပြောပြတာဒီနေရာမှာကျွန်မအဖေပြောခဲ့တဲ့စကားလေးတစ်ခုကိုပြောပြရစေရှင်။ကျွန်မအဖေပြောဘူးတာကတော့အလုံးလုံးတဲ့သူဆိုတာအမှားလုံးမှာပဲတဲ့။အလုံးမလုံးတဲ့သူကတော့အမှားမလုံးဘူး။အမှားအများကြီးကိုခဏခဏမလုံးမိဘူးပဲအရေးကြီးတယ်ဆိုတဲ့ဟာမျိုးပေါ့။ကျွန်မအဖေပြောခဲ့ဘူးသလိုပဲ။ဟိုကိုကမသိပေမဲ့လည်းကျွန်မလည်းအများကြီးမသိပါဘူး။ဒါပေမဲ့ကိုကလေ့လာဖို့အစဉ်နဲ့ရှိရဲ။အဲ့လိုပဲလူငယ်တွေကိုလည်းမျိုးလုံးလေးဖွင့်ပြီးလေ့လာပြီးတော့ဟိုပေါ့နော်ဟိုအမှားအများကြီးကိုခဏခဏမလုပ်ပဲနဲ့လေ့လာပြီးတော့တေချာလုပ်ဖို့အရေးကြီးရယ်ဆိုပြီးတော့လူငယ်တွေကိုပို့ပြီးတော့အားပေးမိတာပေါ့နော်ဆိုလူငယ်တွေကလည်းသူတို့တခုခုလုပ်ချင်တယ်ဘယ်လိုလုပ်ရမလဲဆိုတော့ဒီမှာအနေနဲ့သူတို့ ਨੇ တင့်တော်မဲ့အဖွဲ့အစည်းဒီလိုမျိုးဘာမှကမ်ပိန်းပြောမလားပြီးရခါကျတော့ MNC ပြောမလားအဲ့လိုအဖွဲ့အစည်းတွေ ਨੇ သူတို့ကိုချိတ်ပေးပြီးတဲ့အခါကျတော့သူတို့ပို့ပြီးတော့တခုခုလုပ်လို့ရအောင်ပေါ့နော်အဲ့လိုမျိုးအခုရပိုင်းတော့အလုပ်ဖြစ်တယ်ရှင
်။နိုင်ငံတကာရောက်နေတဲ့မြန်မာလူငယ်တွေကြားမှာပို့ပြီးတော့ဒီဆက်သွယ်မှုတွေပူးပေါင်းမှုတွေနောက်ပြီးဒီလိုတချို့လဲမဝေနေစောကပြောသူတို့အရင်မြန်မာနိုင်ငံရဲ့အခြေအနေကိုသိမသိပဲလုံးဝမသိတဲ့လူတွေကနည်းနည်းသိလာမယ်နည်းနည်းသိတဲ့လူတွေကပို့သိလာမယ်အဲ့ဒီအခြေအနေမျိုးရောက်အောင်ဘာစကူတွေရှိလဲ
။ကျမတို့မှာတစ်ခုအကျိုးရှိတဲ့ဟာတစ်ခုရှိတာ technology ဆိုတဲ့ဟာရှိတယ်အခုဦးပြောခဲ့သလိုပဲ internet တွေပေါ်မှာ facebook တွေပေါ်မှာ twitter တွေပေါ်မှာပေါ့နော်သူတို့အမြဲတမ်း like ပြီးတော့သတင်းဆိုတာဖတ်နေလို့ရတယ်ဒါတချို့အရေကမြမအရေးလှုပ်ရှားမှုလုပ်တယ်ဆိုတာကခက်ခဲတယ်ပေါ့နော်ဒီလိုလူအယောက်1000 2000ရှိမှစကားထွက်ပြောမှလာမြမအရေးလှုပ်ရှားမှုလုပ်တယ်လို့ထင်ကြတယ်အဲ့လိုမျိုးမဟုတ်ပါဘူးဒီကိုယ်နိုင်ငံအကြောင်းကိုတလုံးတစ်ပါးလာမှမသိရသူတယောက်အရှိမှသွားပြီးတော့ကိုယ်အကြောင်းကိုယ်နိုင်ငံအကြောင်းပြောပြတာကလည်းမြမအရေးလှုပ်ရှားမှုလုပ်တာပါပဲဆိုတော့ကျမအမြင်ပြောရမယ်ဆိုလို့ရှိရင်ကျမတို့ဒီ technology ဆိုတဲ့ဟာကိုအသုံးချပါနော်ဒီလို YouTube ပေါ်မှာလည်းဖြစ်ဖြစ်ဒီ Facebook တွေပေါ်မှာဒီဟိုပေါ်တော့သတင်းအချက်အလက်တွေတင်ပြီးရခါကျတော့နိုင်ငံအတွင်းထဲကိုဒီလိုမျိုးသတင်းအချက်အလက်တွေဘယ်လိုပြန်ပေးလို့ရမလဲကဲရီသူတို့သတင်းတွေမသိရအောင်ဆိုရင်အဲ့လိုဟာမျိုးတွေကိုအဲလူငယ်ကြားထဲမှာပို့ပြီးတော့ဆက်တွယ်ပြီးတော့ကွန်ရက်လိုမျိုးလုပ်လို့ရရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့မြင်မိတယ်ရှင
်ဟုတ်ကဲ့မတ်ဝဲနှင်းကျေးဇူးပဲအဲ့တော့ဒေါက်တာလာကျော်စောခင်ဗျာကျွန်တော်တို့88ရဲ့အရေးခင်းကာလတဝိုက်မှာကျွန်တော်တို့တွေ့ကြုံခဲ့ရတဲ့အတွေ့အကြုံတစ်ခုကတော့ပေါ့လေအဲ့ဒီလူကြီးလူငယ်ကြားမှာဒီမျိုးဆက်သစ်တွေကြားထဲမှာကွာခွားတဲ့တယောက်တယောက်အပြန်အလှန်လေးစားမှုလေးမှာတော်တော်လေးအားနည်းတာကိုကျွန်တော်သတိထားခဲ့မိတယ်ခင်ဗျာဥပမာအဖြစ်88ရေရုံကာလအတွင်းမှာမြန်မာစစ်အစိုးရက paralyze ပေါ့လေမလုံရှားနိုင်ဖြစ်နေပြီးအကြောတိတ်ဆွန့်အားတဲ့အချိန်မျိုးရောက်သွားတဲ့အချိန်မှာဒီမြန်မာပြည်ဒီမိုကရေစီမြတ်ခဲ့တာဟာခေါင်းဆောင်တွေရဲ့အားနည်းမှုကြောင့်ပဲလို့ခြုံငုံပြီးတော့လူလူဥစိတ်ဝင်ရတော့ကျွန်တော်တို့ပြောမှုပါတယ်ခင်ဗျာအဲ့တော့အဲ့ဒီကာလမှာသတိထားမိတာကတော့လူကြီးပိုင်းကလူငယ်ပိုင်းပေါ်မှာမြင်တဲ့အမြင်ကမင်းတို့ငါတို့လောက်မသိဘူးဆိုတဲ့အမြင်တစုံတရာရှိတယ်လူငယ်ပိုင်းကလည်းခင်ဗျားတို့ကျွန်တော်တို့လောက်မတက်ကြောက်ဘူးဆိုတဲ့အမြင်ရှိတယ်အဲ့တော့အဲ့ဒီလူကြီးလူငယ်ကြားနားလည်မှုအားနည်းခဲ့မှုဟာလည်းအဲ့ဒီအချိန်ကဒီမိုကရေစီမရခဲ့တဲ့အကြောင်းတဲမှာတစ်ချက်ပါတယ်လို့ဝေဖန်မှုအများအများရှိပါတယ်အဲ့တော့ဒီမျိုးဆက်သစ်တွေကြားနားလည်မှုတွေပုံမတို့ပွားလာအောင်ဘာတွေသင်ခန်းစာယူပြီးအခုဒီလူငယ်တွေရဲ့တက်ကြွမှုတွေနဲ့ရှေ့မြန်မာပြည်ရဲ့အနာဂတ်ကိုဘယ်လိုတွားရင်ကောင်းမယ်ဆိုတာကျွန်တော်ခြုံငုံပြီးညီကောင်းချုပ်နေနဲ့ပြောပြပါလားခင်ဗျာ
အဲ့ဒါကဟိုရှစ်လေးလုံးကိစ္စတုန်းကတော့ကျမတို့ကအဝေးရဆိုတော့မသိဘူးပေါ့နော်ကျမအတွေ့အကြုံပဲကျမပြောပါမယ်ကျမတို့တော်လှန်ရေးထဲရောက်လာတဲ့အခါကျတော့တော်လှန်ရေးထဲမှာဟိုလူဟောင်းကြီးတွေရှိရတယ်အဲ့တော့လူဟောင်းကြီးတွေကတော့သူတို့ဘာတွေလုပ်ခဲ့တယ်ညာတွေလုပ်ခဲ့တယ်ပြောမယ်ကျမတို့ကလူဟောင်းကြီးတွေကိုအထင်အမြင်သိတဲ့စိတ်ရှိတယ်ဒီလူကြီးတွေဒီလောက်တော်လှန်ရေးအကြာကြီးလုပ်ခဲ့ပြီးအောင်လည်းမလုပ်နိုင်ဘူးဆိုပြီးတော့ကျမတို့ကမျိုးဆက်ဟောင်းတွေပေါ်မှာကျမတို့မျိုးဆက်တွေရှိ ထို့အတူပဲမျိုးဆက်ဟောင်းနေရလဲမျိုးဆက်တစ်တည်းရောက်လာတဲ့ခါမှာဒီကောင်လေးဝါလာဝါလာနဲ့အဲ့ဒါဟိုသဘောတရားတွေပဲရှောက်ပြောနေလက်တွေလည်းငါတို့လောက်လုတ်တတ်တာမဟုတ်ဘူးဘာဘူးညာဘူးလေအဲ့ဒါမျိုးတွေရှိတယ်အဲ့တော့မျိုးဆက်ဟောင်းမျိုးဆက်တစ်ကြားမှာတယောက်နဲ့တယောက်အပြန်အလှန်နားလည်ဖို့ကောင်းတယ်ကျမတို့ကလည်းဒီမျိုးဆက်ဟောင်းကြီးတွေကိုအဲ့လိုအထင်သေးမဲ့စားသူတို့တွေတော်လှန်ရေးကိုဇွဲနှဖဲနဲ့ဖွဲဖက်ထားလို့သာငါတို့မှတော်လှန်ရေးလုပ်စရာနေရာလေးရှိတယ်လို့ကျမတို့ကလည်းမြင်ဖို့လိုတယ်ထို့အတူပဲသူတို့ကလည်းငါတို့တော်လှန်ရေးကိုအောင်အောင်မလုပ်ခဲ့လို့ငါတို့ဒုက္ခတွေကိုဆက်ခံဖို့သူတို့ကခင်ဗျာဆက်လောက်ရရှာအောင်မယ်ဆိုပြီးတော့ဂယုဏစိတ်ကလေးထားဖို့လိုတယ်ဒါမျိုးဆက်ဟောင်းမျိုးဆက်သစ်ဆိုတာကပြဿနာကအဖွဲစည်းတိုင်းမှာရှိတာကျမတို့အဖွဲစည်းတယ်မဟုတ်အဖွဲစည်းတိုင်းရှိတဲ့နေရာတကာတိုင်းမှာရှိတယ်အဲ့တော့ခေါင်းဆောင်တွေကလည်းအမှန်ဆိုခုနကဟိုမဝေနင်းပြောသွားတဲ့အချိန်မှာပါတယ်အလုံးလုံးတဲ့လူဆိုတာမှားပါပဲလေအမှားမလုပ်ဘူးဆိုအလုံးမလုပ်ဘူးလို့ပဲအဲ့တော့ရဲရဲခိုင်းဖို့လိုတယ်။အမှားမှဆိုလို့မခိုင်းဘူးမခိုင်းဘူးကနေအဲ့ဒါနဲ့ဘာမှမတက်ကြတာ။အဲ့တော့အပြန်အလှန်နားလေကြဖို့လိုတယ်။အခုကျမတို့ကိုယ်တိုင်ကမျိုးဆက်ဟောင်းဖြစ်လာတော့နောက်ရောက်လာတဲ့မျိုးဆက်တစ်ကလေးတွေကျမတို့ဝတ်တည်ကြံလဲတာပေါ့ဗျာ။အဲ့တော့အဲ့လိုပဲခုဟာကဟိုတယောက်နဲ့တယောက်အပြန်အလှန်နားလေဖို့အပြန်အလှန်စာနာဖို့တယောက်အားကောင်းချက်ကိုတယောက်ကလေ့လာဖို့နော်။အဲ့လိုအပြန်အလှန်ဂယုဏစိတ်အားကောင်းချက်ကိုအားကြတဲ့စိတ်အဲ့ဒီဟာတွေထားမှသာလေကျမတို့မျိုးဆက်ဟောင်းမျိုးဆက်သစ်ပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်။အဲ့လိုဖြေရှင်းနိုင်မှသာလေကျမတို့ဒေါ်လာရေးကိုရှေ့တိုးနိုင်မှာဖြစ်တယ်
။ဟုတ်ကဲ့ဒေါက်ခင်အောင်မရေညီကောင်ကျောင်းနေနဲ့ဗာမြပြောလို့ပါသေးလားခင်ဗျာ
။ဟုတ်ကဲ့ကျမလည်းအများကြီးတော့ပြောပြမရှိတော့ပါဘူး။အန်တီပြောတာကိုကျမလည်းလုံးဝသဘောတူပါတယ်လို့ပြောပြကျမတို့ဒီမျိုးဆက်တွေကြားထဲမှာမှအပြန်အလှန်နားလည်မှုပံ့ပိုးမှုနဲ့အာမရှိဘူးဆိုရင်ကျမတို့မြင်တဲ့နဲ့အလင်းရောင်ပေါ့နော်တကယ်လွတ်လပ်တဲ့အလင်းရောင်ဆိုတာကိုကျမတို့ရဖို့ဆိုတာပို့ပြီးလမ်းဝေးမှာပါဆိုတော့ကျမတို့88မျိုးဆက်အနေနဲ့ကတော့လူကြီးတွေနဲ့လည်းကျမတို့စူးစမ်းပြီးတော့အတူတူလက်တွဲလုပ်တယ်နောက်တက်လာတဲ့လူငယ်တွေတက်လာတဲ့လူငယ်တွေနဲ့လည်းကျမတို့လက်ကမ်းခေါ်တယ်စူးစမ်းတယ်ဆိုဒီကြားထဲမှာကျမတို့အပြန်အလှန်လက်ချင်းချိတ်ပြီးတော့ပဲကျမတို့နိုင်ငံပြည်သူလူထုဆက်ရနိုင်ခြင်းအောက်ကနေလွတ်မြောက်ဖို့ကျမတို့စစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ကိုကျမတို့အားလုံးတေချာလုပ်သွားနိုင်ဖို့ပဲကိုယ်သူကြီးဖြစ်လာတဲ့အခါမှာလည်းခုနအန်တီပြောသလိုပဲကျမတို့ကိုရောက်တဲ့နေရာကိုလည်းကိုပြန်ပြီးတော့မှမြင်သလိုကိုလူငယ်ဘဝကိုလည်းကိုမမေ့ပဲနဲ့လူကြီးတွေပေါ်မှာကိုမြင်ခဲ့တာကိုလည်းပြန်တုံးတိုင်းရင်းနဲ့ပဲကျမတို့မျိုးဆက်တွေကြားထဲမှာနားလည်မှုတိဆောက်ဖို့ကြိုးစားရမယ်လို့ပဲမြင်ပါတယ်ရှင်
။ဟုတ်ကဲ့ဒေါက်ခင်အောင်မကျေးဇူးပဲ။မတ်ဆိုရဖတ်ရေ
။အဲကျမကတော့အန်တီနဲ့အမချုံမှာပြောတော့တဲ့အချိန်မှာပဲကျမတို့အားလုံးအတူတူပူးပေါင်းပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်ရမယ်လို့ကျမမြင်ပါတယ်။ကျမတို့အမှန်ရတဲ့အချိန်မှာလည်းကျမတို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်။လူငယ်တွေရောလူကြီးတွေနဲ့ရောပေါ့နော်။လူငယ်တွေကလည်းလူကြီးတွေရဲ့ထောက်ခံအားပေးမှုနဲ့အခွင့်အရေးပေးမှုတွေကလည်းပို့ပြီးတော့လိုအပ်နေတယ်လို့ကျမလည်းမြင်နေပါတယ
်။ဟုတ်ကဲ့။မဆူပါဖန်ကျေးဇူးပဲ။အဲ့တော့မဝင်းနှင်းပွင့်တော်ရင်နောက်ဆုံးပါများပြောလိုပါသေးတယ်
။ဟုတ်ကဲ့ရှင်။အဲကျမပြောချင်တာကတော့အန်တီတို့အမတို့ပြောခဲ့သလိုပဲပေါ့နော်။လူငယ်တွေမှာလည်းလူငယ်နဲ့ပတ်သက်တဲ့ idea တွေရှိတယ်အတွေ့အခေါ်တွေရှိတယ်လူကြီးတွေမှာလည်းဒီထက်ပိုပြီးတော့ဘဟုတုတ္တပြေဝတဲ့အတွေ့အခေါ်တွေအတွေ့အကြုံတွေအများကြီးရှိရဆိုတဲ့ခါကျတော့ကျမအမြင်ပြောရရင်လူကြီးတွေနဲ့လူငယ်တွေဘယ်လိုမျိုးပူးပေါင်းဆောင်ရွက်မယ်ပိုပြီးတော့နားလည်မှုတွေအများကြီးရှိမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံအတွက်ပိုပြီးတော့အရန်အားရှိမယ်လို့ယုံကြည်မိတယ်ရှင
်။ဟုတ်ကဲ့ပါဝင်ဆွေးနွေးခဲ့တဲ့တရုတ်ပြည်တနေရာကဒေါက်တာလှကျော်သောကျေးဇူးအများကြီးတင်ပါတယ်ဒေါက်တာ
။ဟုတ်ကဲ့ကဲကျမလည်းကျေးဇူးတင်ပါတယ်
အင်ဒိုနီးရှားနိုင်ငံကိုခေတ္တရောက်နေတဲ့မြန်မာအရေးလှုပ်ရှားသူ88မျိုးဆက်အကြောင်းသူဒေါခင်အုံမာရေးကျေးဇူးအများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင
်လူငယ်မျိုးဆက်တစ်ကမဇူရာဖိုင်းရေးကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်မဝေနင်းပွင့်တော်ရေးကျေးဇူးပဲနော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင
်တော်ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာတင်းနှုတ်နေစကဝိုင်းကိုဒီမာရင်ညာနာဝင်ပြပါ